လက်နက်ကန်မီနီပခတ်တွေဆက်လက်ဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာစစ်တပ်ကတန်တရားနဲ့ဖမ်းဆီးသူတွေတိုးလာနေတဲ့အကြောင်းပြောပြပေးပါမယ်။ကျွန်တော်တန်နိုင်ပါ။ရခိုင်ပြည်နယ်ရန်ပြည်နယ်ကြောက်ဖြူမြို့နယ်တွေမှာပီးခရစ်စနေနေ့ကစလို့တန်တရားနဲ့ဖမ်းဆီးခံထားသူ9ဦးထဲမှနေရှိနေတယ်လို့ဒေသခံတွေကပြောကြားပါတယ်။ရန်ပြည်မြို့နယ်အလေးချောင်းကြီးရွာကဒေသခံ6ဦးကိုတော့ပီးခရစ်စနေနေ့မှာပဲတပ်မတော်ဖက်ကဖမ်းဆီးသွားတယ်လို့ကြီးရွာအုပ်ချုပ်မှုဦးမြင့်လွင်ကပြောပါတယ်။
ညောင်မောင်းလုံးလိုက်လာဖမ်းတာတော့လေငါရဖမ်းတယ်။နာတာစိတ်နိုင်လာမှာလေဆောင်ပြတာတရားကိုပါခိုင်းနေတယ်။မင်းတို့ဆိုတာစိတ်ရှိရရှိတဲ့စီမျက်ပြတ်ကိုခိုင်းနေတယ်။ဒီမျိုးခေါ်ရပြီးနာတာနိုင်လာမှတော့ဆိုမျက်ထောင်ဆိုတာကျွန်တော်အောက်ချောင်းမှာဒီကိစ္စထားလို့ခေါ်ရမယ်။ဒီကလေဆောင်လေးပြတော့နောက်နေပြီ။ဒါကြောင့်ဒီမျိုးပြောခေါ်တယ်။အားလုံးမပေါ်တာခါခါခါရပါပဲ။ရှားရ။ကျွန်တော်ကတော့မရှိသေးပါဘူး။သူကဘယ်မှာတော့မသိဘူးမသိဘူး။ကျွန်တော်လည်းမသိဘူး။စိတ်တည်းမရပါဘူး။မရှိသေးတဲ့စနေနေ့ကြံတော့ဟုတ်ပါနဲ့ရှိသေးတော့ဒီတော့တော့ကနေယူတော့ကျွန်တော်ကဒါကတော့စိတ်ရှိလို့ရှိရတဲ့ဘာလာပေါ်မှာဘာလာပေါ်တဲ့ကောင်းချင်မှုအောက်ကမရှိသေးပါဘူး
။ရှောင်းလေကြီးကဟာကြောက်ပြူရန်ကုန်ကလိုင်းဘေးမှာတည်ရှိတာဖြစ်ပြီးဒေသခံအများစုကလေယာဉ်လုပ်ငန်းနဲ့ငါးဖမ်းလုပ်ငန်းကိုလုပ်ကွင်ကြတာလည်းဖြစ်ပါတယ်။အခုလိုဒေသခံတွေဖမ်းဆီးခံရတာကြောင့်ဒေသခံတွေကြောက်လန့်နေကြရတယ်လို့အလီရှောင်းကြီးကအုပ်ချုပ်မှုဦးမြင့်လင်ကဆက်ပြောပါတယ်
။ငါကတော့ဘာဖြစ်ရှင်မလဲ။ကိုကဒီလိုဖြစ်တာတော့မကူဘူးပေါ့။ဘာလို့ဖြစ်ကြလဲတကယ်ရရဲ။ကိုကသိနေကြတယ်ကကိုကကျွန်တော်ကဒီကောက်ဆက်ရှင်ကြည့်တယ်လို့ကောက်ဆက်ပြမတော်ရဲမြေဥစ္စာနဲ့လေတာတူမရှိဘူး။အောင်းလုံးဒီရတဲ့ကျန်လာစီဒီတက်စ်နဲ့ကျွန်တော်ကစိတ်ကြိုးတော့မလို့ထူးထူးပြနေတယ
်။စနေနေ့မှာပဲကြောက်ဖြူမျိုးနဲ့ဆိုင်ခုံကြီးရွာကအုပ်ချုပ်ရေးမှုပါဝင်ဒေသခံ၂ယောက်ကိုတစ်ပေါက်တုံရေတက်စကန်ကဖမ်းဆီးတော့တယ်လို့လေဒေသခံရွာသားတူကပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ရောတည့်ရနေ့ဟောကအနောက်ပိုင်းဒီနေ့မနေ့ပိုင်းဟော၃နိုင်လောက်က၃နိုင်ကျော်လောက်ကနေရောဒီအဲ့တော့တေပေါ်တော့ဒီကစံတာနဲ့ဆောင်းရတယ်ဆိုတော့ရောလာပါတယ်အဲ့တုန်းကဒီလိုလုံးကိုဝိုင်းပြီးတော့ရောကလူတွေဟိုရောက်ကြတော့မိမတော့အကုန်လုံးကိုစာမင်းကျောင်းကိုခေါ်ပြီးတော့ဖြစ်ပါတယ်အဲဖြစ်ပြီးတော့အဲ့ဒီတုန်းကဟိုဖုန်းထဲမှာကံပြားတက်ပုံကြီးကြည့်တယ်ဆိုတော့နှစ်ယောက်အဲ့နှစ်ယောက်ကိုဖမ်းတော့ပါရောနေ့လေဟိုနေ့လေတနင်္လာလို့ဟိုတေပေါ်တော့တေပေါ်တော့ဒီကစံကိုခေါ်တော့ပါတယ်အဲ့မှာအောက်ဆောင်မှုကခေါ်တော့တယ်ဆိုပါတယ်အဲဒီဘောတော့တင်းတော့ဖြစ်တော့ပါ
တမ်တော်ဖက်ကတော့ဒေသခံတွေဖန်ဆီးခံရတာနဲ့ပတ်သက်ပြီးအတည်မပြုနိုင်သေးကြောင်းတမ်တော်သတင်းမှန်ပြန်ကြားရေးဖွေပြောခွင့်ရဘူရှောက်ထွန်းထွန်းညီကပြောပါတယ်
။ခုနခင်ဗျားမေးတဲ့သတင်းနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ပြန်ပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဟိုစီစစ်ပေးပါမယ်။ဒါမဲ့ခုနပြောတဲ့စီစစ်ပေးပါမယ်လိုအပ်တဲ့အကြောင်းအရာချက်လက်တွေတိပို့တော့သက်ဆိုင်ရာနေနေကအာဏာပိုင်ဖွဲ့စည်းတွေရှိပါတယ်သူတို့ဒီမှာစုံစမ်းကြည့်ပါ
ရခိုင်ပြည်နယ်မြောက်ပိုင်းကပုံနှကျောင်းနဲ့ရတဲတောင်မြို့နယ်ဖက်တွယ်မှာလည်းပြည်ခရက်ရပိုင်းကပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့တာကြောင့်ဒေသခံတွေထိခိုက်ဒေဆုံးဒဏ်ရတာတွေလည်းရှိသလိုတိုက်ပွဲတွေအရသားတွေဖမ်းဆီးခံရတာတွေလည်းရှိနေပါတယ်။တိုက်ပွဲတွေကြောင့်အရသားတွေမြေစာပင်ကိစ္စဖြစ်နေတဲ့အပေါ်စိုးရင်ပူပန်တဲ့သဘောထားတွေကိုလည်းကုလသမဂ္ဂနဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကပြောဆိုထားကြပါတယ်။ကျွန်တော်တန်ထန်ရခိုင်ပြည်နယ်ကနေတင်ပြပို့ထားပါတယ်။